Welcome to the Voice of America in Burmese.
Mingla mene kimashe. Washington Mirror of View American အတန်ကနေ2019ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။ကျွန်တော်ကြော်လမှာခင်ဗျာကိုညံဝင်းအောင်နဲ့တူနိုင်တကာထိတ်တန့်ရောက်သတင်းတွေကိုကြီးညာတောက်ဖို့ရှိပါတယ်။သမ္မတ ထရမ့်ရဲ့သားကသူနဲ့ရုရှားရှေ့နေတွေ့ဆုံပြီးတော့ပြန်လည်ဆက်သွယ်ခဲ့ကြတဲ့အီးမေးလ်တွေကိုအများသိအောင်ထုတ်ပြန်လိုက်တဲ့ဆိုတဲ့အကြောင်းနောက်တစ်ခါအမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာတာနိုင်ငံသားဝင်ကြီးတို့နှစ်ဦးတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံသဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ကောင်းတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူဖို့တက်မတော်ကအစိုးရကိုတိုင်ကြားလိုက်ပါတယ်။
အခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရတယ်ဆိုတဲ့အပေါ်မှာသူ့အနေနဲ့ဆက်ဆက်တိမခံ
ဒါနဲ့ပတ်သက်လို့လူအခွင့်အရေးရှင်တွေရဲ့ဥပဒေရှုထောင့်ကနေမှတ်ချက်ပေးပြောဆိုစကားတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံကို၈ရက်ကြာချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယထိပ်တန်းစစ်တင်တန်းကြောင်းတစ်ခုကိုမနေ့ကသွားရောက်ကြည့်ရှုခဲ့ပါတယ်။အခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီအစိုးရလက်ထက်မှာအိန္ဒိယမြန်မာနိုင်ငံနဲ့စစ်ရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေအရှိန်အဟုန်တိုးမြင့်တဲ့နောက်ွယ်ကအကြောင်းအရာတွေဘာတွေလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင
်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးရင်ရေးကိုအထိနာစင်နိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်တယ်ဆိုတဲ့ကိစ္စနဲ့ရုရှားရှင်တွေတူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာတို့တွေ့ဆုံခဲ့ကြပါတယ်။အဲ့တွေ့ဆုံမှုနဲ့ပတ်သက်လို့သူတို့နှစ်ဦးအပြန်အလှန်အီးမေးလ်ကနေတဆင့်ဆက်သွယ်စာရေးခဲ့ကြတာတွေကိုသမ္မတထရမ့်ရဲ့သားကအများသိနိုင်အောင်ထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။ကျွန်တော်ရဲ့သားဟာအရေးသွေးကောင်းမွန်တဲ့ပုဂ္ဂိုလ်တစ်ဦးဖြစ်ပြီးတော့သူ့ရဲ့ပွင့်လင်းမြင်သာမှုရှိတာကိုလည်းချီးကျူးတဲ့အကြောင်းသမ္မတရဲ့ထုတ်ပြန်ချက်ကိုဒီအင်ပီရိုရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဆာရာဟက်ကီဆန်ဒါစ်ကသတင်းသမားတွေကိုမနေ့ကဖတ်ပြခဲ့ပါတယ်။သူ့ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်လိုက်တဲ့အီးမေးလ်တွေကြောင့်ဘလို့ရဲရိုက်ခတ်မှုတွေဖြစ်ပေါ်လာတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့သမ္မတထရမ့်ရဲ့ထုတ်ပြန်ညချက်ထဲမှာပြောဆိုထားတာမရှိပါဘူး။ New York Times သတင်းစာကနေပြီးတော့ဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်တွေတို့တွေ့ဆုံခဲ့ကြတဲ့အကြောင်းထုတ်ဖော်ရေးသားလိုက်ခဲ့ပြီးတဲ့နောက်ပိုင်းအင်္ဂါနေ့မနေ့ပိုင်းကပဲအပြန်အလှန်ရေးသားခဲ့ကြတဲ့အီးမေးလ်တွေကိုဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်ခဲ့တာပါ။ရုရှားရှင်နေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုသူ့ရဲ့ဖခင်ကိုပြောပြခဲ့တာမရှိဘူးလို့ဒေါ်နယ်ထရမ့်ဂျူနီယာက Fox သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုမျိုးသမ္မတထရမ့်ရဲ့သားနဲ့ရုရှားရှင်နေတို့ဒီရွေးကောက်ပွဲကာလအတွင်းတွေ့ဆုံခဲ့ကြတဲ့ပိတ်ဆက်နဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့တက်တဲ့အချက်လက်တွေပေါ်မှာတအံ့တော်ဖြစ်နေခဲ့ကြပါတယ်။
IS Islamic စစ်သွေးကြအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဂါဒီတည်ဆုံသွားပြီလို့သူ့အနေနဲ့မျှော်လင့်ကြောင်းအီရတ်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ဒါပေမဲ့ IS ခေါင်းဆောင်တည်တယ်မတည်ဘူးဆိုတာထက် IS အဖွဲ့ရဲ့ထင်းချုံမှုအောက်မှာရှိတဲ့အီရတ်နိုင်ငံအပြည့်အဝပြန်လည်ရရှိရေးအတွက်အများကြီးလှုပ်ဆောင်ရအောင်မယ်လို့ဆိုပါတယ်ဘဂဒီတည်မတည်ဘူးဆိုတာသူ့အနေနဲ့မတည်သေးကြောင်းဒါပေမဲ့သူ့အသက်ရှင်နေသေးတယ်ဆိုတဲ့အထောက်အထားမတွေ့ရသလိုတည်ဆုံသွားပြီဆိုတဲ့အထောက်အထားလည်းမတွေ့ရသေးကြောင်းဒူဘူမူဂျီစတီဗင်တောင်းဆန်ကဘဂဒတ်မြို့ကနေပန်ဂွန်သတင်းတောက်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်တကယ်လို့သူတည်သွားပြီဆိုရင်လည်း IS အဖွဲ့ကိုအခြားတယောက်ယောက်ကအစားထိုးဥဆောင်မှာဖြစ်ကြောင်းတည်သွားခဲ့ရင်လည်းသူ့အဖွဲ့ဝင်တွေစိတ်ဓာတ်မကျအောင်အပြင်ကိုထုတ်ပြောမှာမဟုတ်ကြောင်းဘူမူဂျီကပြောပါတယ်အင်္ဂါနေ့အစောပိုင်းတုန်းကဘဂဒတ်ဒီဘဂဒီတည်ဆုံသွားပြီဆိုတာကိုသူ့အနေနဲ့အတီးပြုတ်နိုင်ကြောင်းဗီတိန်အခြေဆိုင်ဆီးရီးယားလူအခွင့်အရေးဆောင်ကြည့်ဖွဲ့ကပြောပါတယ်ခင်ဗျာ
ကွဝိတ်နိုင်ငံမှာအပူချိန်120ကျော်ဒီဂရီပူပြင်းနေပေမဲ့လေပါရှန်ပင်လယ်ကွေ့ဒေသအတွင်းကလနဲ့ချီပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံရေးကိုတန်တမာနီးလန့်နဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တီလဆန်ပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ ကာတာနိုင်ငံရဲ့ဝင်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီနဲ့အတူအမေရိကန်နိုင်ငံရဲ့ဝင်ကြီးထလဆန်တို့ဘေးကြီးရှင်ရက်ပြီးတော့ကျန်းဖက်အဖွဲ့တွေကိုဘန္နာရေးဆိုင်ရာထိန်းချုပ်ကတ်တတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုစွာကြောင့်တခုရေးထိုးနိုင်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရည်မှန်းချက်တခုရှိတယ်အဲ့ဒါကတော့ကမ္ဘာပေါ်ကနေပြီးတော့ကျန်းဖက်ဝါဒကိုမောင်းထုတ်ပြေးဆိုတာပဲလို့ကာတာနိုင်ငံမှာရောက်နေတဲ့ဝင်ကြီးထလဆန်ကပြောခဲ့ပါတယ်။ဒူဟာကူဝိတ်စီးတီးနဲ့ကာတာမြို့တော်ဒူဟာအကြားမှာမနေ့တုန်းကလွန်မြန်ခီးနှင်းခဲ့တာပါဒီကနေ့တော့ဆော်ဒီအရေဗျာနိုင်ငံကိုဝင်ကြီးတနဆန်ခီးဆက်ပါလိမ့်မယ်အဲ့ဒီမှာကာတာနိုင်ငံကိုဆက်သွယ်တွေဖျက်တောက်ထားတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကကိုယ်စားလှယ်နဲ့သူတွစ်ဆုံမှုရှိပြီးတော့အဲ့ဒီနိုင်ငံတွေရဲ့ခံစားချက်တွေနဲ့လက်ရှိတင်းမာနေတဲ့ကာတာပြည်ထနာကိုရှေ့ဆက်ဖြေရှင်းလို့ရနိုင်မယ့်လမ်းကြောင်းတွေနဲ့ပတ်သက်ပြီးသိရှိနိုင်ရေးပြောဆိုသွားဖို့ရှိပါတယ်အကြမ်းဖက်ပွဲတွေကိုကူညီထောက်ပံ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဆော်ဒီအရေဗျာ၊ Egypt ၊ Arab ဆိုပွားများနိုင်ငံ၊ Bahrain နဲ့တခြားအိန္ဒိယတိုင်းပြည်တွေကကာတာနိုင်ငံကိုတန်တမာရေးရရောရေချောင်း၊လေချောင်းနဲ့ကုန်းချောင်းအရပါဒီဇွန်လ9ရက်နေ့ကစပြီးတော့ဆက်သွယ်ဖြတ်တောက်ခဲ့ကြတာပါကာတာနိုင်ငံဘက်ကတော့ဆေးဆက်ဆွေးနွေးလို့တဲ့ဆန္ဒတွေရှိတယ်ဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့လက်လွတ်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ
်အစာရေစာရှားပါမှုကြုံနေရတဲ့အာဖရိက၄နိုင်ငံကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဒေါ်လာတန်း640နီးပါးကူညီဖို့ကတိပေးလိုက်တဲ့အပေါ်နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကြိုးစိုးပင်မဲ့အာဖရိကပြည်သူတွေလက်ထက်အရေးပေါ်အကူအညီတွေရောက်လာဖို့အချိန်အတော်ကြာအောင်မှဖြစ်ကြောင်းနဲ့ဒီလိုကူညီဖို့ဆုံးဖြတ်မှုတွေနောက်ကျခဲ့ကြောင်းထောက်ပြကြပါတယ်။နိုင်ဂျီးရီးယား၊တောင်ဆူဒန်၊ဆိုမာလီယာနဲ့ယင်မြင်စတဲ့အာဖရိက၄နိုင်ငံကိုစာနာရေးခါအကူအညီပေးသွားဖို့ပြီးခဲ့တဲ့သတင်းပတ်တဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကတိပေးကြေညာခဲ့တာပါ။အာဖရိက၄နိုင်ငံကိုစာနာရေးခါတွေကူညီသွားမယ်လို့ကြေညာယူတာရှိသေးပြီးအမေရိကန်အစိုးရကတကယ်ဖြန့်ဝေပေးတဲ့အဆင့်မှမရှိသေးတဲ့အတွက်ကြန့်ကြာနေကြောင်း Oxfam အဖွဲ့အကြီးအကဲ Gott Chok က VOA ကိုပြောပါတယ်စာနာရေးခါတွေကိုအမြန်ပို့ဆောင်ပေးမှသာဒေသခံအာဖရိကပြည်သူတွေအသက်ဆုံးရှုံးမှုကိုကာကွယ်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်အမေရိကန်အစိုးရကတော့အကူအညီတွေကိုမြန်နိုင်သမျှမြန်အောင်ပေးပို့သွားမယ်လို့ USAID အရာရှိတူကတုံ့ပြန်ပြောဆိုပါတယ်
UAV ဘီကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်များကနားဆင်နေကြတာပါခင်ဗျာမြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဝန်ထမ်းတွေကထူးစီးပွားရေးစုံလှုပ်ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတွားရောက်ခဲ့ပါတယ်အဲ့ဒီမှာအုတ်ချော်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းဖြူမှော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းသူတွေ့ဆုံခဲ့ပါတယ်မစ္စယာဟီလီဟာပြင်ဖြူမော်မြို့နယ်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အပြင်ရင်းနံတောင်ကျေးရွာအတွင်းမှာရှိတဲ့တောင်သူလေသမားအစည်းအုံးနဲ့လည်းမနေ့နေ့လယ်ပိုင်းကသူတွေ့ဆုံခဲ့ပါတယ်။သူနဲ့တွေ့ဆုံတော့ကကြောက်ဖြူထူးစီးပွားရေးဆောင်ကိစ္စတွေကိုအလေးထားပြီးတော့ဆွေးနွေးပြောဆိုခဲ့ကြတယ်လို့ကြောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်က VOA ကိုပြောပါတယ်။မစ္စယာဟီလီဟာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့တနစ်ကိုအ ਨੇ ဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုရောက်လာလေရှိပါတယ်ကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်တာဝန်ကိုသူယူပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုမစ်ယန်ဟီလီရောက်ရှိနေတာဖြစ်ပါတယ်ပြီးခဲ့တဲ့ခေါက်တွေမှာတော့သူရောက်ဖို့စီစဉ်ထားတဲ့နေရာတော်များများကိုလေ့လာခွင့်ရခဲ့ပေမဲ့ဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်လေ့လာဖို့အစိုးရကပိတ်ပင်ထားပါတယ်အဲဒါကြောင့်လဲသူတောင်ရှိတဲ့အတိုင်းတိတိယောက်လှုပ်ဆောင်နိုင်မှုလက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူပေါင်းလှုပ်ဆောင်မှုတွေကိုမျှော်လင့်ထားတယ်လို့မစ်ယန်ဟီလီကပြောပါတယ်မြန်မာနိုင်ငံတင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတာကြောင့်လူခွင့်ရေးကိစ္စဒီပေါ်မှာပါတက်ရောက်မှုရှိနိုင်မှုသူ့အနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်ဆိုပြီးတော့မစ်ယန်ဟီလီကပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မှာရှိတဲ့ကောက်ဆက်ဘဇားကရင်ညာဒုက္ခသည်စခန်းတစ်ခုကိုတင်းတင်းလာနေကတွားရောက်ကြည့်ရှုပါတယ်မြန်မာဘက်ကနေထွက်ပြေးလာတဲ့မွတ်စလင်ရိုဟင်ဂျာတောင်းတဲ့ချီဒုက္ခသည်စခန်းမှာရှိနေတာပါဒုက္ခသည်တွေဟာသူတို့နေရာရင်းရခိုင်မြောက်ပိုင်းမှာအလွန်ဆိုးရင်ကြောက်ကြတဲ့အခြေအနေရင်ဆိုင်ရတယ်လို့ဒုက္ခသည်စခန်းကိုကြည့်ရှုစဉ်အတွင်းဖီလီပ ပိုဂရန်ဒီကသတင်းနောက်တွေကိုပြောပါတယ်လက်ရှိဒုက္ခသည်စခန်းတွေကအခြေအနေတွေဟာအလွန်ဆိုးရိမ်ရောက်ကြောင်းသူကပြောပါတယ
် The conditions are very minimal very basic I would say that this is quite worrying
ပြောတော့ကတော့ဒုက္ခသည်တွေနေထိုင်နေတဲ့အခြေအနေဟာတကယ်ကိုအနေဆုံးအခြေအနေဖြစ်ပါတယ်အစိုးအလွန်ဆိုးရိမ်စရာကောင်းတယ်လို့ကျွန်တော်ပြောလို့ရပါတယ်အထူးသဖြင့်စခန်းတွေထဲမှာအချိန်အကြာကြီးနေထိုင်သူတွေရဲ့အခြေအနေဟာပိုဆိုးပါတယ်ကိုရောစိတ်ပါဖိစီးပြီးအသက်ရောက်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလည်းဆိုးရွားနေတယ်လို့ပြောဆိုသွားတာပါခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာခမာနီကွန်မြူနစ်ပါတီအုပ်စိုးခဲ့တုန်းကရက်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အကူအညီနဲ့တရားရုံးဖွင့်ထားပါတယ်အဲ့ဒီမှာခမာနီအစ်မင့်ရရှိဟောင်းအ내ချင်းလောက်ကပဲသူတွေကျူးလွန်တဲ့ပြစ်မှုတွေကိုဝန်ခံခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကကြေညာချက်မိနစ်ကထုတ်ပြန်ထားပါတယ်
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါရှင်တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူပေးဖို့တက်မတော်ကအစိုးရကိုမနေ့ကတိုင်ကြားလိုက်ပါတယ်ဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးပိုးပြီးဝေးသွားအောင်လုပ်တယ်လို့ဖြစ်နေပြီးအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီအပြောင်းလဲတွေကိုပါထိခိုက်စေမှာဖြစ်တယ်လို့လူခွင့်ရေးရှင်တွေနဲ့ဝါရင့်သတင်းသမားတွေကတုံ့သက်ကြပါတယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်တက်မတော်ကကွေဦးစီးချုပ်ရဲ့ယာဒူးတောင်ဝန်အဆင့်အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇူလိုင်လ9ရက်တနင်္ဂနွေနေ့ရန်ကုန်စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကန်ဖန်တီးပေးရေးအလုတ်ယုံဆွေးနွေးပွဲမှာအခုလိုပြောသွားတာပါဒီ
မိုကရေစီရောက်ကိုချိုးဖောက်နေရတဲ့ကာလမှာပဲရှိပါသေးတယ်အရက်သားအုပ်ချုပ်ရေးစနစ်တက်လာပြီနဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီဖြစ်မှာမရှိပါဘူးအရက်သားအုပ်ချုပ်ရေးစနစ်ကအောက်မှာပဲစစ်ဖက်ဆိုတာရှိရမှာပဲဖြစ်ပါဘူး။ဒါပေမဲ့ကာဝေးရေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောရလို့ညွှန်ကြားရေးဦးချုပ်ခဲ့ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ relation ဆက်ဆံနေရတဲ့အောက်သာကနိုင်ငံအကြီးအကဲ level တစ်ခုလည်းကိုဖက်ဆက်ဆံတယ်။ဒါ democracy မဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်တို့က democracy ပြည်ပြည်ပြောင်းလဲရေးကိုဆောင်ရွက်နေတဲ့ကာလတစ်ခုအတွင်းမှာကျွန်တော်တို့ရဲ့ democracy လိုလားဒီအားလုံးကြောင့်မှာတူညီတဲ့ဆောင်ရွက်မှုတွေတူညီတဲ့ခြေလှမ်းတွေရှိနိုင်ဖို့ကျွန်တော်တို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ယူဆပါ
အမေရိကန်အကူအညီပေးရေး USAID နဲ့ပူးပေါင်းကျင်းပတဲ့အဲ့ဒီအလို့ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုခဲ့တာနဲ့ပတ်သက်လို့လူမှုကွန်ရက်နဲ့ပုံနှိပ်မီဒီယာတွေမှာပြန့်နှံ့နေတာတွေ့ရကြောင်းဒါနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလိုအပ်သလိုစီစစ်အရေးယူပေးနိုင်ရန်တပ်မတော်ကတင်ပြထားကြောင်းကာကွယ်ရေးဦးစီးချုပ်ယုံကဇူလိုင်လ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေပေါ်အစိုးရကိုတိုင်ကြားတဲ့အထိတပ်မတော်ဘက်ကတုံ့ပြန်တာဟာNLD အရသာအစိုးရပေါ်ဖိအားပေးခြင်းသာဖြစ်တယ်လို့ပြည်ပအခြေစိုက်မြန်မာသတင်းသမဂ BMA ဥက္ကဋ္ဌဦးမမောင်မြစ်ကမြင်ပါတယ
်တကယ်တမ်းပြောရရင်တော့ဒီဒီမာရီမှာအရသာအုပ်ချုပ်ရေးပေါ်နေပြီဆိုပေမဲ့လို့ခွန်အားတိတ်မရှိဘူးလေဒီအခြေခံဥပဒေကိုလည်းကန့်သက်ထားတာပေါ့ဗျဆိုတော့နောက်ပြီးတော့လက်တွေ့မှာကတော့ဒီအရသာအစိုးရရှိတဲ့အာဏာတစ်ပိုင်းဒီကောက်ဝေးဦးစီးချုပ်နဲ့ဒီစစ်တပ်ပေါ့ဗျသူတို့ရှိတဲ့အာဏာတစ်ပိုင်းဆိုပြီးနှစ်ပိုင်းကွဲနေတာပေါ့ဒီကာဝေးဦးစီးချုပ်ဟာအခြေခံဥပဒေကအတိအကျမပြောထားပါဘူးလို့သူကဒီနိုင်ငံတော်ရဲ့ထိတ်တန့်ကိုယ်စားလှယ်သဘောမျိုးနိုင်ငံအကြီးအကဲသဘောမျိုးဖြစ်နေအောင်ဆိုတော့အဲ့လိုအနေအထားမျိုးမှာဒီရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတဲ့စကားကိုသူ့အနေနဲ့မခံနိုင်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အစိုးရကိုတိုင်တယ်ဆိုတာဟာတကယ်ကျွန်တော်အမြင်ရတော့အစိုးရအပေါ်ကိုဖိအားပေးတာရသအစိုးရအနေနဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးပါအရေးယူပါဆိုတဲ့သဘောမျိုးသူပြောတာလည်းကျွန်တော်မြင်တယ်လေ
NLD ပါတီတာဝန်ရှိသူတွေရဲ့ပြောဆိုသုံးနှုန်းမှုတွေပေါ်တက်မတော်ဘက်ကအကဲဆက်နေမယ်ဆိုရင်စစ်ဘက်အရက်ဘက်ဆက်ဆံရေးပိုဝေးသွားစေလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင် HRC ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်အခြေဆိုရကတစ်ချိန်လုံးသူတို့ကညီပဲကြီးစိုးလာတာအခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရနေဆိုတဲ့အပေါ်မှာသူတို့အနေနဲ့ဒါအမြင့်ထက်ကောင်းထွက်နိုင်ကြရှိပါတယ်အတုံးနှုံးဝေါ်ဟာရာနဲ့ပတ်သက်ပြီးတော့ကဆက်ဆက်တိမခံဖြစ်လာတဲ့ကိစ္စကလေအရက်ထက်နဲ့စစ်တဲ့ပို့ပြီးတော့ဝေးသွားစီတယ်ဆိုတဲ့အချက်ကိုပို့ပြီးတော့ပြလိုက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
် NLD ပါတီဝန်ကြီးချုပ်တဦးရဲ့ပြောဆိုမှုပေါ်တက်မတော်ရဲ့အခုလိုတုံ့ပြန်ပုံတွေဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့ဦးမမောင်မြစ်ကထောက်ပြပါတယ်
ဆိုတော့ဒီဒီမိုကရေစီစစ်စစ်နိုင်ငံတွေမှာကြည့်မယ်ဆိုလို့ဆိုရှင်ရင်ရှင်ပုံရကျွန်တော်တို့ယာလူစင်တွေကိုကြည့်မယ်ဆိုလို့ရှင်ဗျာဝင်းကြီးရှိမယ်ဒုဝင်းကြီးရှိမယ်ဒုဝင်းကြီးအောက်ကရှိတဲ့ယာလူတွေဟာဒီကျွန်ကြိုင်းခုချုပ် ရာလူတွေလို့ပြောလို့ရတယ်ဟုတ်တယ်သူတို့ကရက်ဖက်အုပ်ချုပ်ရေးကိုသူတို့ဦးစီးပြီးလုပ်နေတယ်ညွှန်ကြားရေးမှူးချုပ်စစ်တပ်မှလည်းဒီတိုင်းပဲသဘောတရားအဖြစ်ပြောမယ်ဆိုလို့ရှိရင်သို့တော့လက်ရှိအခြေခံဥပဒေကိုကြည့်မယ်ဆိုရင်တော့မှကာဝေးဦးစီးချုပ်ဒီသမရရဲ့အပေါ်မှာရှိမနေဘူးအဲ့တော့သဘောတရားအခြေအနေရောက်လို့ကဥဖြူအမင်းသိမ်းပြောတာတိတ်အများကြီးမဝေးဘူးဒီမိုကရေစီစစ်စစ်နိုင်ငံတွေမှာပြည်သားအစိုးရရဲ့အမိန့်နာကမှုအောက်မှာသူတို့ရှိကြတယ်အဲ့ဒီသဘောမျိုးကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီစစ်တပ်ရခံစားနာကိုဒီကနေ့ထိကျွန်တော်တို့လက်ခံထားတာဟုတ်ဗျာဆိုတော့အဲ့လိုမှမဟုတ်ဘဲနဲ့စစ်တပ်ကအခုလိုမျိုးဟာဒီဆက်ဆက်ထိမခံတဲ့ပုံစံမျိုးရှိလာမယ်ဆိုလို့ရှိရင်လူတွေကမျောလင်းချက်ကလည်းပြတ်လာလိမ့်မယ်ဒီအရသာအစိုးရနဲ့ဒီစစ်ဖက်နဲ့သဘောတူထားတဲ့အချက်တွေပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းပဲချိန်ပါလာလိမ့်မယ်မျိုးသားပြန်လည်သိမြိုက်တော့အများကြီးထိခိုက်တာပေါ့ဗျာ
ပြီးခဲ့တဲ့မေလတုန်းကလည်း NLD ပါတီပြောခွင့်ရဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမှားတွေဖြန့်နေသူတွေထဲမှာအချို့တက်မတော်အဖွဲ့အစည်းတွေပဲလုပ်နေသလားဆိုပြီးမှတ်ချက်ပေးပြောဆိုခဲ့တဲ့ကိစ္စဟာနိုင်ငံစည်းလုံးညီညွတ်မှုထိခိုက်စေသလိုတက်မတော်ပေါ်ပုတ်ခတ်ပြောဆိုခဲ့တာတွေအတွက်ပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ခဲ့ပူပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါအိန္ဒိယနိုင်ငံကိုရှေ့ရကြချက်ကြီးခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာIndia take down sit in dan chang phit de Amur Crop Center and School ko mne ga twa yaw chi shu ga ba de India win chi chou Narendra Modi so ya lat that ma Aini chin Myanmar nai ngan ne si ye long chong yi san ya sat san mu a shei a hong to myin pi lo na nai ngan sat san yi a yin ga the kaw mon aw chou sa a thout la de nauk kwe ga a chang yin ni ba ri shi nai ma le sat pi na sin ma shin Ahmed Naga myu ga နမေကျော်စစ်တင်တန်းချောင်းကိုဇူလိုင်လ17ရက်နေ့ကတွားရောက်လေးလာကြည့်ရှုစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအဲ့ဒီကျောင်းမှာတက်ရောက်တင်ကြားနေတဲ့မြန်မာတပ်မတော်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အရင်အိန္ဒိယအစိုးရလက်ထက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်လက်ရှိဝန်ကြီးချုပ်မိုဒီအစိုးရလက်ထက်မှာမြန်မာနဲ့စီရေးအရာပုံမှုပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြသခဲ့တယ်လို့မြန်မာစစ်တပ်ခင်မီတိုးတက်လာစေရေးအကူအညီအထောက်အပံ့တွေကိုကမ်းလှမ်းခဲ့တာပါ။မြန်မာရဲ့အရှိတ်ဘက်အိန္ဒိချင်းတရုတ်နိုင်ငံနဲ့အိန္ဒိယဆက်ဆံရေးတင်းမာလာတဲ့အတွက်မြန်မာနဲ့အနီးကပ်ဆက်ဆံရေးတိုးတက်လာဖို့အိန္ဒိယအစိုးရကကြိုးစားလာတာဖြစ်တယ်လို့အိန္ဒိယနိုင်ငံဟာရနာပြည်နယ် OP Jindal Global တက္ကသိုလ် Jindal နိုင်ငံတကာရေးရာဌာနအရှိတ်တောင်အာရှဌာနရဲ့ညွှန်ကြားရေးမှူးလက်ထောက်ပါမောက္ခလည်းဖြင့်အရှိတ်တောင်အာရှနဲ့မြန်မာအရေးကိုအထူးပြုလေ့လာနေသူလည်းဖြစ်တဲ့ဒေါက်တာနန်ကင်းပောင်Kip Gan ga pyo ba de
aku de lo phit ni de India Bhutan ne tayuk cha di boundary ne sat ma pyatana phit de aei pyatana phit de a cha kala ma India asoya ni ne tayuk naingan go pya chin da ba le so shin India chin naingan ni ne thu de phit ma ma bi ne bi le de chin lo ma mai swe da mo twin mo a pho shi de so da aei message go tayuk go pya chin da phit de
ဒါအပြင်အိန္ဒိယအရှေ့မြောက်ဘက်မိုင်ပေါင်းတထောင်ကျော်မြန်မာနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်အခြေဆိုင်တဲ့ခွဲထွက်ရေးလက်နက်ကိုင်နာဂသဘုံတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာရဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုကိုအိန္ဒိယဘက်ကလိုလားတာတွေ့ရကြောင်းဒေါက်တာနန်ကင်းပောင်ကဆိုပါတယ
်။ North East India မှာရှိတဲ့လက်နက်ကိုင်တော်လိုင်းရဲ့ဖွဲ့တွေတော်တော်များများမြန်မာပြည်မှာအစီချတယ်။အဲဒါကြောင့်အဲ့ဒီစေတနာကိုဖြည့်ရှင်ဖို့ဆိုရင်မြန်မာပြည်မှာစစ်ဆေးရနဲ့လက်တွဲမှာအဖြေရမယ်အဖြေပေါ်လာမယ်ထွက်လာမယ်ဆိုတော့သူကောင်းကြည့်တယ
်ဝင်းကြီးချုပ်မိုဒီအစိုးရလက်ထက် at east လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ချင်းမူဝါဒအရာအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့မြန်မာဟာအိန္ဒိယအတွက်တကပောက်အဖြစ်အရေးပါလာတဲ့အတွက်လေအခုလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတမရအိမ်တော်ကနေကော်စောညီခင်ဂုံပြူကျိုးဆိုဖို့စီစဉ်တယ်လို့မြင်ကြောင်းဒေါက်တာနန်ကင်းပောင်ကပြောပါတယ
်လွန်ခဲ့တဲ့1993လောက်တုန်းကIndia and in the policy to cool look is policy look ခေါ်တယ်ဒါပေမဲ့ look is policy ကိုလွန်ခဲ့တဲ့2014တော့ India ရဲ့ Prime Minister Narendra Modi India မြန်မာပြည်ကိုသွားတော့အဲ့ဒီ look is policy ကနေ act is policy ဆိုမှသူတို့ပြောင်းလိုက်တယ်ပြောင်းလိုက်တဲ့ပုံမှန်သူတို့ရဲ့ဘာလုပ်ချင်လဲဆိုတော့India အနေနဲ့ရှိတော်အရှာမှာရှိတဲ့နိုင်ငံတွေနဲ့ရှိတဲ့ရောက်ရောက်ဒါမှမဟုတ်ညီညီကပ်ကပ်သူတို့ဆက်ဆံချင်တယ်အဲ့ဒါကိုလှုပ်ချင်တော့မြန်မာပြည်နဲ့ပိုအစဉ်ပြီးပို့ရှင်ပီလာအောင်ဆိုတော့သူတို့ကအရေးကြီးတယ်ဆိုတော့သူတို့ကြည့်တော့အဲ့ဒါကိုကောင်းလာအောင်ဒီ India အစိုးရအနေနဲ့ပို့လာနေတဲ့ပို့ချုံမှုကြီး မင်းအောင်လည်းဒီလောက်ချီချီမမချီချီကျေသူအဲ့ခံလာကျိုးဆိုတာဖြစ်တယ်လို့ကျွန်တော်အရင်နဲ့အဲ့လိုသုံးသပ်ခြင်းနဲ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာချက်ထောက်ပြကြတာကမြန်မာအနေနဲ့သတိထားမှာကြတော့ तू ဟိုတကယ်ဒီအိန္ဒိယနဲ့တရုတ်ကြားထဲမှာရှိနေတယ်တရုတ်ကလည်းဒေါန်ဆန်းစုကြည်ကိုယ်တိုင်တရုတ်ကိုသွားခဲ့ပြီးတော့တရုတ်နဲ့လည်းနီးနီးကပ်ကပ်ဆက်ဆံနေဆိုတဲ့ဟာမျိုးဒီဝေဖန်ထောက်ပြတဲ့အချိန်မှာအခုအိန္ဒိယဘက်ကလည်းတခါမြန်မာနဲ့ဆက်ဆံရေးကောင်းအောင်ပို့ပြီးလှုပ်လာတဲ့ခါကြတော့မြန်မာရဲ့ရည်တည်ချက်အနေထားရောဒီနိုင်ငံနှစ်ခုကြားမှာဘယ်လိုတွေ့ရလဲရှင
်မြန်မာအစိုးရအနေနဲ့ဒေါန်ဆန်းစုကြည်ကလည်းခဏခဏပြောလိုက်တယ်နော်သူတို့ကဘာပြောလဲဆိုလို့ရှိရင်အဲ့ဒီမှာချင်းတိုင်းနဲ့တို့ကဆက်ဆံရေးဒီတိတ်တာ၍ကောင်းစီချင်တယ်။တရုတ်ကမကောက်ဘူး၊အိန္ဒိယမကောက်ဘူး။အခြားအိန္ဒိယချင်းနိုင်ငံတွေနဲ့လည်းအဲတို့ဆက်ဆံရေးဒီချက်ကောင်းအောင်တို့ဆက်လုပ်ချင်တယ်။အခုဒီမိုကရေစီစဖြစ်လာတဲ့အကြာသေးတော့ဒီ infrastructure အများကြီးလိုတယ်။စီးပွားရေးရာတို့ရဲ့အကူအညီအများကြီးလိုလာသေးတယ်ဆိုတော့မြန်မာပြည်အနေနဲ့အိန္ဒိယချင်းနိုင်ငံအဓိကဒီလိုနဲ့အိန္ဒိယနဲ့တို့ဒီချက်ကိုကောက်လောက်အောင်တို့စူးစမ်းတာဖြစ်တယ်အဲ့လိုပဲမြင်တယ်
ဇူလိုင်လ14ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်တလီအပါအဝင်အမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဒေရိုနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင်ဇူလိုင်လ6ရက်နေ့ကနေ13ရက်နေ့အထိအိန္ဒိယခီးစဉ်တွင်မှဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယနိုင်ငံရဲ့နာမည်ကျော်တာတာမော်တော်ကားကုမ္ပဏီကထုတ်လုပ်တဲ့ထရက်ကားနဲ့ကဘာမာဈေးအသက်သာဆုံးနာနိုကားလေးတွေကိုတွားရောက်ကြည့်ရှုမယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်ထိုင်းနိုင်ငံမှာရေပန်းစားတဲ့ဟင်းလျာတစ်ခုကြောင့်ကန်ဆာယောဂအန်ဒီရဲ့ကြုံနေရချောင်းတွေ့ရှိခဲ့ရပြီးနောက်မှာပဲကျွမ်းကျင်သူတွေပြဿနာကိုဖြေရှင်းဖို့ကြိုးစားနေကြရပါတယ်။နှစ်စဉ်လူပေါင်းထောင်ပေါင်းချီကန်ဆာယောဂခံစားနေရတဲ့စားသောက်မှုပုံစံကိုပြောင်းလဲနိုင်ဖို့လဲကြိုးပမ်းနေရတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြစ်တီချောင်းနေတွေကဖမ်းမိတဲ့ငါးတွေကိုအစိမ့်တိုင်းတုံးတက်ပြီးဟင်းခတ်မွေးချိုင်တံမြသေးတွေနဲ့ရောစပ်ထုတ်ထားတဲ့ဟင်းလည်းဟာထိုင်းနိုင်ငံရှေ့မြောက်ဘက်ကအီစန်ဒီသမှာနာမည်ကျော်ပါတယ်။ဈေးလက်သက်သက်လက်လက်ဆက်ဆက်လွလွကူကူအသင်စားနိုင်တဲ့ဟင်းတစ်ခွက်ဖြစ်တဲ့အတွက်လူကြိုက်များပေမဲ့ငါးမှပါလာတဲ့ကပ္ပားပိုးကြောင့်ကိုလန်ဂျီယိုကာစီနိုမှလို့ခေါ်တဲ့အသက်ကင်ဆာယောဂဖြစ်တတ်ပါတယ်။ကပ္ပားမှာကင်ဆာယောဂဖြစ်ပွားမှုနှုန်းအများဆုံးနေရာတစ်ခုဖြစ်လာနေတဲ့ထိုင်းနိုင်ငံအီစန်ဒီသမှာနှစ်စဉ်လူပေါင်း2000လောက်ထိသေဆုံးနေကြောင်းလဲကြွမ်းကျင်သူတွေတွေ့ရှိထားတာပါ။ဘွန်လီယန်ခွန်ဟာကွတ်တိုလိုဒေသခံတွေကတော့အစင်လာစားနေတဲ့ဟင်းတစ်ခွက်ကြောင့်တေလောက်တဲ့အထိယောဂဖြစ်နေတာမသိခဲ့ကြပါဘူး။
ไม่รู้เรื่องโรคกันในโรคไอ้พยาธิโรคอะไรก็ไม่ค่อยรู้เมื่อก่อนนี้
อยิงก็တော့ไม่ติดแกบ่าวงาฤซ้าลูกบ้ามาไม่ผิดพูโลเว้ยทิ้งแกจ๋าบ่าเรโยคะกูแลไม่ติดตางกองฤရှိล่ะแลไม่ติดแกจ๋าบ่าวดาแม้ยวนาก็ไอ้นี่มาตางกองฤอเหมี่ยวมะရှိนี่ปีงาฤกูเเละมาหนีจ๋าเรลูกเสี่ยววนนี่ก็ပြောบ่าเร
လူသဲထဲမှာနစ်ပေါင်းများစွာနေနေနဲ့ကပ္ပားတန်ကောင်တွေဟာအသေးအောင်ယောဂပြင်းထန်တဲ့အသေးကင်ဆာယောဂတွေဖြစ်နိုင်ကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ကတွေးရှိထားပါတယ်။လူနာအများစုကလည်းယောဂရှိကြောင်းစမ်းသပ်တွေးရှိပြီးဒီနှစ်အတွင်းသိဆုံးတတ်ကြတာပါ။ဒီအတွက်ယောဂရှိကြောင်းစောစောသိနိုင်မှုဒေသခံဆောင်နေနဲ့ကျွမ်းကျင်သူတွေစုပေါင်းပြီးဆေးရုံဆေးကန်းနဲ့အလန့်ဝေးတဲ့ခြေရော်တွေကဒေသခံတွေကိုစမ်းသပ်ဆစ်ဆေးပေးနေကြပါတယ်။စေနာဝန်နဲ့ကျန်းမာရေးဖွဲ့ကိုထူထောင်သူဒေါက်တာကနုတ်ဝမ်ထရန်ကန်ကတော့အီစန်ဒေသရဲ့ကျန်းမာရေးပြဿနာဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
In the northeast we have the population about 22 million people more or less
ထိုင်းနိုင်ငံရှေ့မြောက်ဘက်ဒေသကလူရေ22တန်းနဲ့လူနာရေအတွက်က6တန်းလောက်ရှိပါတယ
်အခမဲ့ ultra sound စမ်းသပ်မှုတွေအပအဝင်ဒေသခံ900လောက်ကိုမကြတဲ့ငါစမ်းသပ်စစ်ဆေးရမှာတော့သုံးပုံတစ်ပုံဟာပုံမှန်မဟုတ်တဲ့အသေးရောဂါလက္ခဏာတွေ့ရပြီးတယောက်ကတော့အသေးကင်ဆာဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်ကင်ဆာရောဂါလက္ခဏာမတွေ့ရတဲ့ဒေသခံတယောက်ဖြစ်တဲ့တန်နေဝန်စီတာကတော့စမ်းသပ်မှုပုံစံပြောင်းမှုဆုံးဖြတ်ခဲ့တာပါ
คิดไม่คิดจะกินอีกแล้วครับนะครับเพราะว่าผมก็จะเลิกอยู่แล้วแต่ตรวจพบไม่พบก็จะคิดว่าจะเลิกอยู่แล้วนะครับ
น้องมาတော့ซ้าပြတ်တော့မှာမဟုတ်ပါဘူးစစ်စစ်ချက်ကောင်းကောင်းမကောင်းကောင်းမစားဖို့ဆုံးဖြတ်ထားပါတယ်ချက်စားတာပဲကောင်းပါတယ
်ကျွန်မရေဝန်ထမ်းတွေကလည်းဒေသခံတွေအနေနဲ့ကပ္ပားတန်ကောင်ကူးစက်မှုရှိအောင်ချက်ပြုတ်ပြီးစားတော့ဖို့တိုက်တွန်းနေတာပါဒါပေမဲ့လည်းမျိုးဆက်ပေါင်းများစွာအစဉ်ဆက်စားသုံးလာတဲ့လူနေမှုပုံစံကိုရုတ်တရက်ပြောင်းလဲဖို့မလွယ်သေးတဲ့ဒေသမှာကျမ်းမာရေးပြဿနာကိုဖြစ်ရှင်းရကြီးမားတဲ့စိတ်ကောင်းမှုတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင် EU ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံကခွဲထွက်တဲ့အခါမှာ ပြည်တင်းလိုလိုက်ပြီးတော့ခွဲထွက်မဲ့နိုင်ငံတွေရှိမဲ့ပုံမပေါ်ဘူးလို့ဝင်းကြီးဒေးဗစ်ဒေးဗစ်ကပြောလိုက်ပါတယ်။ဥရောပကော်မရှင်ဘက်ကစိုးရိမ်နေတယ်လို့တနိုင်ငံခွဲတက်တာနဲ့အခြားနိုင်ငံတွေကလိုက်ပြီးခွဲထွက်နိုင်တယ်ဆိုတဲ့အမြင်ဟာအခြေအမြစ်မရှိဘူးလို့လည်းသူကဆိုပါတယ်။ကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်မဲ့အစီအစဉ်ကိုညင်ညင်သာသာနဲ့အထိခိုက်မရှိအောင်လုပ်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဖိအားပေးမှုတွေကြုံနေရပါတယ်။ဗြိတိန်နိုင်ငံမှာခေါင်းဆောင်ဖြစ်လာခဲ့တာတနှစ်ကြာလာပြီးတဲ့နောက်ဝန်ကြီးချုပ်ထရီဆာမေရဲ့ဗြိတိန်ခွဲထွက်ရေးမဟာဗျူဟာနဲ့ပတ်သက်ပြီးဥရောပကော်မရှင်နဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့နေရာမှာခိုင်မာရေရာမှုတွေမရှိတဲ့ပေါ်ဖိအားသစ်တွေထပ်ပြီးတော့တိုးလာနေတာပါ။သူ့ရဲ့ဝန်ကြီးချုပ်တက်တန်းတနှစ်ပြည့်မင်းခွန်းထဲမှာကိုပဲသူ့ရဲ့မူဝါဒတွေကိုကောင်တယ်ဖော်တဲ့နေရာမှာအကူအညီပေးကြဖို့အဓိကတိုက်ခံပါတီဖြစ်တဲ့ Labour Party ကိုသူမြစ်တာရက်ခံခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဗြိတိန်ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဆာမေရဲ့ Conservative Party ကလွှတ်တော်တွင်အမတ်နေရာအများစုအရေးနှိမ့်ခဲ့ရပါတယ်။အဲ့ဒီလိုအရေးနှိမ့်ခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့ဗြိတိန်ခွဲထွက်ရေးစီမံကိန်းရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေကိုသူ့ပါတီတွင်းမှာကိုပဲအပြင်းထန်ဝေဖန်မှုတွေရှိလာခဲ့ပါတယ်။ဝေဖန်သူတွေကဒီစီမံကိန်းကိုပို့ပြီးတော့ညင်ညင်သာသာလှုပ်ဆဲခြင်းနေကြတာပါ။ဥရောပသမဂ္ဂတွေကနေဗြိတိန်ကိုမခွဲထွက်စေချင်တဲ့ Liberal Democratic Party က Vincent Gabor ကတော့ဗြိတိန်ခွဲထွက်မှုဟာဘယ်တော့မှဖြစ်လာလိမ့်မယ်လို့သူမထင်တဲ့အကြောင်းပြည်ထနာတွေကတိတ်ပြီးတော့ကြီးမားလွန်းတဲ့အကြောင်းဗြိတိန်ရဲ့အဓိကပါတီကြီးနှစ်ခုအကြားကကွဲပြားမှုတွေဟာလည်းတိတ်ပြီးတော့ကြီးမားလွန်းနေတာကြောင့်ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိစ္စဟာဖြစ်လာလိမ့်မယ်လို့သူမမြင်ဘူးလို့တနင်္ဂနွေနေ့က BBC နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်ဗြိတိန်ခွဲထွက်ရေးကိုစီမံခန့်ခွဲနေတဲ့ဝင်းကြီးဒေးဗစ်ဒေးဗစ်ကတော့ဥရောပသမဂ္ဂထဲမှာဗြိတိန်ခွဲထွက်သလိုလိုက်ပြီးတော့လုပ်မဲ့နိုင်ငံတွေရှိမှာမဟုတ်ဘူးလို့ပြည်ထရှာလွတ်တော်မှာမနေ့ကပြောဆိုခဲ့ပါတယ
်။ I don't think anybody is likely to follow us down this route. We're a very different country.
ကျွန်တော်တို့သွားတဲ့လမ်းကြောင်းအတိုင်းလိုက်ပြီးလုပ်မဲ့သူတွေရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့တော်တော်ကွဲပြားခြားနားပါတယ်။ကျွန်တော်အထင်ကျွန်တော်တို့နဲ့အနီးဆက်ဆုံးဖြစ်နိုင်တဲ့နိုင်ငံကပြင်သစ်ပဲဖြစ်ပါလိမ့်မယ်။သူကလည်းဥရောပကနေခွဲထွက်မှာမဟုတ်ပါဘူး။အဲ့ဒါကြောင့်စိုးရိမ်စရာမလိုပါဘူး
။ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်သွားခဲ့ပြီးရင်ဥရောပရဲ့နံပါတ်1ဘဏ္ဍာရေးလုပ်ငန်းအချက်အချာနိုင်ငံဟာပြင်သစ်ပဲဖြစ်လိမ့်မယ်လို့ပြင်သစ်ဝန်ကြီးချုပ်အက်ဒွာဖလစ်ကပဲရစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာဘဏ္ဍာရေးဆိုင်ရာညီလာခံမှာမနေ့တုန်းကပဲပြောခဲ့ပါတယ
် The French government is committed to boost Paris attractiveness
ပြင်သစ်ရဲ့ဆွဲဆောင်မှုအစီအစဉ်အရာတွေအားလုံးကိုမြင့်တင်လှုပ်ဆောင်သွားဖို့ပြင်သစ်အစိုးရကအခိုင်အမာဆုံးဖြတ်ထားပါတယ်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားပြီးရင်ပဲရစ်မြို့တော်ကိုကျွန်တော်တို့ကဥရောပမှာနံပါတ်1ဘဏ္ဍာရေးလုပ်ငန်းတွေရဲ့အချက်အချာနေရာဖြစ်လာစေချင်တာပါဒီလိုဖြစ်လာဖို့ပြင်သစ်ရဲ့ရည်တည်ချက်ပိုပြီးအားကောင်းလာအောင်လို့ကျွန်တော်တို့ကပြင်ဆင်မှုတွေကိုအပြီးအပြင်းနဲ့ပြည်ပြည်ဆုံဆုံလုပ်ရပါလိမ့်မယ်ဥရောပမှာကျွန်တော်တို့ရဲ့အနေအထားကိုဗဟုပြုပြီးကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေပေါ်မှာတည်ဆောက်သွားရမှာဖြစ်ပါတယ်ဒီစီမံကိန်းကအားကောင်းတဲ့စီမံကိန်းပါအခွန်အတုပ်တွေကိစ္စအလုပ်သမားဆိုင်ရာဥပဒေနိုင်ငံတကာအကြောင်းတွေအပါအဝင်စီးပွားရေးနဲ့အလွယ်တကူထိစပ်နိုင်မဲ့အခြေအနေတွေကိုလည်းဖန်တီးသွားရမှာပါ
ပြည်ကနေတုန်းက EU ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်ချင်တယ်လို့မထင်မှတ်တဲ့ပြည်သူဆန္ဒထုတ်ဖော်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့နေရာကိုဝန်ကြီးချုပ်ထရီဆာမေးအစားထိုးတာဝန်ယူခဲ့တာပါအဲ့ဒီဗြိတိန်ရဲ့ပြည်သူဆန္ဒကောက်ခံမှုပြီးကြတဲ့ကနိုင်ငံတကာစစ်တမ်းကောက်ယူမှုတွေအများစုထဲမှာတော့ဥရောပသမဂ္ဂထဲမှာဗြိတိန်ကိုဆက်ပြီးတော့ရှိနေစေချင်ကြတာဖြစ်ပြီးဗြိတိန်ခွဲထွက်လိုက်လို့ဥရောပသမဂ္ဂနိုင်ငံတွေအကြားဒဇစီပြိုကွဲလာမှာကိုအများစုကစိုးရိမ်ပူပန်နေကြတာပါခင်ဗျာ
ကိုကျော်အောင်လွင်ပါရှင်မကြခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်ညနေခင်း9နာရီကနေ9နာရီခွဲအတွင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
ဒီလက်ဆက်ဖို့ပြောဆိုပြင်းနဲ့ဒီအခြားသူခွေတွေပေါ်မှာတက်ရောက်နေတဲ့ဆိုရယ်နေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်။ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ကားကြီ
းအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ကိုဇော်ဝင်းလိုင်ကကောက်နှုတ်တင်ပြမှာပါရှင
်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အရှိတ်ဘက်ကိုဥတီတဲ့အစီအစဉ်ကိုအချိန်မြင့်လှုပ်ဆောင်ခြင်းအိန္ဒိယမြန်မာ Fast Tracking of Iswar Push ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင်အန်ရှူမန်ချောင်းဒူရီက The Institute of Peace and Conflict Studies Internet Website မှာရေးသားထားတဲ့စောင်းမကိုတင်ပြပေးခြင်းပါလေ။အိန္ဒိယနဲ့မြန်မာနိုင်ငံအကြားကဆက်ဆံရေးဟာနှစ်ဖက်တက်လာတဲ့အစိုးရခေါင်းဆောင်တွေရဲ့ချင်းကပ်ပုံပေါ်မူတည်ပြီးအစဉ်တစိုက်အတက်အကျအနှိမ့်အမြင့်ရှိနေခဲ့တဲ့အကြောင်းအဆချီပြီးစောင်းမရှင်ကရေးသားထားပါတယ်။နိုင်ငံအကြားကခက်ခဲရှုပ်ထွေးလာတဲ့ဆက်ဆံရေးဟာဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ At East အရှိန်င့်ပူးပေါင်းဆောင်ရွက်ခြင်းဆိုတဲ့ policy ကိုချမှတ်ပြီးအရှိတောင်အာရှနိုင်ငံတွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ရေးအတွက်အချိန်မီပြောင်းလဲချမှတ်နိုင်ခဲ့တယ်လို့ဆိုပါတယ်။2014ခုနှစ်ကစလို့အိန္ဒိယအစိုးရဟာမြန်မာအစိုးရနဲ့နီးနီးကပ်ကပ်ဆက်ဆံနိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အဲဒီလိုချင်းကရခြင်းရဲ့အဓိကအကြောင်းရင်းကတော့အရှေ့တောင်အာရှဒေသနဲ့ပေါင်ကူတရာတိဆောက်ရေးအတွက်မြန်မာနိုင်ငံဟာအဓိကအခေယာကျတဲ့နိုင်ငံအဖြစ်အိန္ဒိယကရှုမြင်သုံးသပ်တဲ့အတွက်ဖြစ်သလိုမဲခေါင်ရဝန်းဒေသနဲ့ဘင်္ဂလားပင်လယ်အော်ဒေသတွေအတွက်ရေရှည်မဟာမိတ်အဖြစ်မြန်မာနိုင်ငံကိုထားရှိရေးပဲဖြစ်ပါတယ်။တနည်းအားဖြင့်ဒါဟာဒေသတွင်းမှာအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံကိုချင်းကွင်းရှာညှိနှိုင်ရေးအတွက်ဖြစ်တယ်လို့စောင်းပါရှင်အန်ရှူမန်ချောင်းဒူရီကသုံးသပ်ပါတယ်။အပြင်ပန်းမှာလည်းဒေတာတွင်းဆက်နွယ်မှုဘက်ဆောင်ရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးတာကာကွယ်ရေးနဲ့လုံခြုံရေးစတဲ့အရေးပါတဲ့ကဏ္ဍသုံးခုမှာပူးပေါင်းဆောင်ရွက်မှုတွေကိုအရှင်မြင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ပထမကဏ္ဍဖြစ်တဲ့ဒေတာတွင်းဆက်နွယ်မှုမှာတော့လမ်းမဆက်သွယ်ရေးကောင်းမွန်ဖို့အခြေခံအဆောက်အုံစီမံကိန်းတွေနဲ့ရေကြောင်းဆက်သွယ်ရေးကဏ္ဍတွေအတွက်အိန္ဒိယကအကူအညီပေးခဲ့တာတွေပါဝင်တယ်လို့ဆိုပါတယ်။ဒုတိယကဏ္ဍဖြစ်တဲ့ဘက်ဆောင်ရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးရေးမှာတော့မြန်မာနိုင်ငံအတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရောက်လာနိုင်ရင်းနဲ့ပွင့်လင်းမြင်သာမှုရှိစေရေးတို့အတွက်တမရဦးသိန်းစိန်အစိုးရလက်ထက်ကနေလက်ရှိဒေါအောင်ဆန်းစုကြည်အစိုးရလက်ထက်အထိဝန်ကြီးချုပ်မိုဒီအစိုးရကဖိအားပေးလှုပ်ဆောင်ခဲ့တာလောင်စာဆွမ်းအင်ကဏ္ဍမှာနိုင်ငံအကြားနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးနိုင်ခဲ့တာငွေကြေးနဲ့ဘဏ်လုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေအပြင်မြန်မာနိုင်ငံဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေအတွက်အိန္ဒိယအစိုးရကအကူအညီပေးနေတာတွေကိုဖော်ပြထားပါတယ်ကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍမှာတော့ကီလိုမီတာ1600ကျော်ရှည်လျားတဲ့နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနှိမ်နင်းရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်တာနဲ့မော်ရီအစိုးရကစစ်လက်နက်ပစ္စည်းအကူအညီတွေမြန်မာစစ်တပ်ကိုပေးတာတွေပါဝင်ကြောင်းစောင်းမရှင်အန်ရှူမန်ချောင်းဒူရီကရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.ipcs.org မှာဖတ်ရှုနိုင်ပါတယ
်ကိုဇော်ဝင်းလိုက်ပြောပြသွားတာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည် Heel heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာAchilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ ဒါပေမဲ့သူမိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမြားနဲ့ပြင်ပြီးတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြည်စုံပြည်စုံဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်ွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါကိုသားညူကစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒေးလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အများကတော်လေးစိတ်ဝင်စားရှိကြတဲ့ဒီဥပဒေချမ်းတစ်ခုပါလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြတဲ့စက်သွေးပုံမှန်66ဂါကြီးပါတဲ့ဒီစက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းထွက်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလားကျေနပ်အားရဆရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲဒါကြောင့်မလို့ဒီတာနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဒိုင်ရိုက်လေးလိုက်ဆီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့မန္တလေးမြို့ကရှင်နေကြီးဒီမြန်မာနိုင်ငံရှင်နေများကွင်ရဲ့အထက်မှာပြီးရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ရှင်နေကြီးဦးသိန်းတန်းဦးပါနောက်နှစ်ဦးကတော့ဒီဆက်သွယ်ဦးတွေပုံမှန်ပြင်ဆင်ရင်းနဲ့ပတ်သက်လက်တက်ကြွလှုပ်ရှားသူတွေဖြစ်ကြပါတယ်ပထမတူကတော့ကဗျာဆရာမောင်ဆောင်ခါပါနောက်တစ်ယောက်ကတော့မတ်ဝေဖြိုးမြင့်နှစ်ယောက်လုံးကဒီဆက်သွေးဥပဒေပြင်ဆင်ရေးနောက်ပုံမှန်66ဂါကြီးဖြတ်သိမ်းပူအောင်အဖွဲ့ရဖြစ်ပါတယ်ကျွန်တော်ရေစုံမတ်ဝေဖြိုးမြင့်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာမတ်ဝေဖြိုးမြင့်ကြားပါလားခင်ဗျဟုတ
်ကဲ့ပါရှင်
မတ်ဝေဖြိုးမြင့်အခုဒီဆက်သွေးပုံမှန်ပြင်ဆင်ဖို့အတွက်မူကြမ်းအများပြည်သူကိုအစိုးရထုတ်ပြန်လိုက်ပါပြီအဲ့တော့တူးကြီးရားများဘာတွေများပြောင်းလဲသွားတာတိထားမိပါလဲ
ဒီလက်ဆက်ဖို့ကိုပြောဆိုပြင်းနဲ့ဒီအခြားသူခွေးတွေပေါ်မှာတက်ရောက်နေတဲ့ဆိုရယ်နေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်ဥပမာအပြပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ဂါကြီးကိုပေါ့နော်သူတို့ဖြည့်ဆင်းတဲ့အခါမှာဒီအသေးဖြတ်မှုကိုဆက်ပြီးတော့ထားရှိထားတယ်အသေးဖြတ်မှုကိုရာဇဝတ်မှုအဖြစ်ပေါ့နော်ဆက်ပြီးတော့ထားရှိထားတယ်ဆိုတဲ့အချက်ကပါပါတယ်နောက်တစ်ခုကကျတော့ဒီအမခံပေးနိုင်လေဆိုတဲ့အချက်တစ်ခုပါပါတယ်ဒါပေမဲ့အဲ့ဒါကလည်းကျမတို့အနေနဲ့ကျေကြည့်လိုက်တဲ့အခါကျတော့ဒီတို့အားသုံးထားတဲ့စကလုံးအဖြစ်ကိုဒီအမကံပေးနိုင်ပြီးပြစ်မှုများဖြစ်သတ်မှတ်ပြီးဆိုပြီးတော့ဒီ66ဂါကြီးမှာပါတဲ့ပြစ်မှုတွေကိုပေါ့နော်ဆိုပြီးသတ်မှတ်ထားတဲ့အနေထားဖြစ်ပါလေဒါပေမဲ့အဲ့ဒါကလက်ရှိအချိန်ထူပြီးတော့ပိုကောင်းလာတယ်လို့ကျမတို့သူယူဆလို့မရပါဘူ
းကုဆောင်ခါကိုမေးချင်ပါတယ်ခင်ဗျာကုဆောင်ခါကကိုတိုင်ကလည်းဒီပုံမှန်66ဂါကြီးနဲ့ဖန်စီထောင်ချခံရတဲ့ပုံကူဖြစ်ပါတယ်အဲ့တော့အခုအစိုးရကမူကြမ်းပြင်ဆင်လိုက်တဲ့အပေါ်မှာကုဆောင်ခါကလည်းဒီပြစ်စီရေးမှာလုံနေတဲ့အခါကျတော့လက်ခံနိုင်ချေရှိလားဘာတွေကိုလက်မခံနိုင်ဘူးလဲ
ကျွန်တော်တို့ဒီအရက်အတွက်ကြီး22ခွဲပါတယ်ဒီခဏပြီးကောင်းအခွဲကနေပြီးတော့ပြီးခဲ့တဲ့ဒီ20ပြီးခဲ့တာ21ရက်နေ့ရပဲလစ်တော်နဲ့သူ့ရခွဲကိုဆောက်ရပြည့်စုံပြီးကျွန်တော်တို့ရဲ့ဒီတောင်းဆိုချက်20နဲ့30ချက်ကိုပြီးပို့ခဲ့တာရှိရတယ်နော်ဆိုတော့အဲ့23ချက်မှာဘာဒီပါလဲဆိုတော့ဒီ7ပြည်ကြီးထဲမှာဒီပုံမှန်66ဂါကြီးကိုဖျက်သိမ်းဖို့ရေအခြားဥပဒေပုံမှန်ကြီးဒီအမှားကြီးရဲ့သူဟာဒီလိုပြန်လေတုံးတက်ဖို့ဆိုပြီးတော့ကျွန်တော်တို့ကအကြံဉာဏ်ပေးထားတာရှိရပါတော့ဆိုတော့အဲ့ဒီ message တုံးတက်စလုံးဟာ
ဒီလိုရှိချင်းခံရရလို့ကျွန်တော်ပြောတင်တယ်ဘာလို့လဲဆိုတော့ကျွန်တော်ထည့်ရမယ်ဆိုတော့၆၆ခါကြီးကိုလက်ရှိဒီဥပဒေထဲမှာပြင်ရမယ်ပြင်ထားပြီးတော့ပြင်ဆင်ရပါမယ်ဆိုတဲ့အခြားအချက်လက်ဒီအားလုံးကိုအစိုးရကတိုးချိထားခြင်းမရှိဘူးနော်ဆိုတော့ပြင်ဆင်ရမယ်ဆိုတော့ကဟိုကျွန်တော်အခြားအချက်တွေဆိုဥပမာပုံမှန်89လောက်ဟာမျိုးဆိုဟိုမဖြစ်မနေကိုထည့်ရမယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့ပုံမှန်89လောက်ဆိုရင်ဒီတမန်ငံလုံးရဲ့အင်တာနက်ရရှိမှုကိုဒီအစိုးရကနေပြီးတော့အချိန်မရွေးတိတ်ချပြီးလို့ရတဲ့သုံးမှတစ်ခုနေနေရှိနေတယ်ဘောနော်ဆိုတော့ဒီလိုဒီလိုတော့ဘောစုပြင်ပြီးတော့ဒီလူခွင့်ရေးရအောင်မှာရှိတယ်ဒီအင်တာနက်လွတ်လပ်စွာရရှိခွင့်ပေါ့နော်အဲ့ဒီအရာကအရင်ရေးကြည့်ရတော့ဘလို့အချိန်မီမှာမှကျွန်တော်တို့ရဲ့အင်တာနက်အဆက်ကိုဖြတ်တောက်တာမျိုးကျွန်တော်တို့လက်မခံနိုင်ဘူးအဲ့ဒီသုံးမှ89ဟာမဖြစ်မီဘောနော်ပယ်ချက်ရမယ်ပြီးတော့85လို့ဟာမျိုး89လို့ဟာမျိုးကတော့ကျွန်တော်တို့ရဲ့ဒီ privacy တော့ဒီဖုန်းပြောတာတွေဆိုတာတွေနောက်ကျတော့ကျွန်တော်တို့ရဲ့ဒီ online မှာရှိတဲ့ကျွန်တော်တို့ရဲ့ private data တွေအားလုံးကိုအစိုးရကနေပြီးတော့အဲ့လိုမျိုးဒီစနာ telecom company တွေကြီးကနေအချိန်တိုက်ရိုက်ပေါ့နော်အချိန်မီကြီးကြီးလူကအဲ့ဒီ385လို့388လို့ဟာမျိုးကခွင့်ပြုထားကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလည်းတော်ကြီးကိုအန္တရာယ်များတော့ကျွန်တော်ကအဲ့ဒီအထောက်အကူကြီးဖြစ်ဖို့တယ်မဟုတ်ဘူးအသာပြီးတဲ့စိုးရိမ်သုံးပါတွေဟာဒီစက်ပေဥပဒေထဲမှာရှိနေသေးတယ်ဆိုတာလည်းကျွန်တော်ကသတိပြုနေတယ်ဆိုတော့အဲ့ဒီတောက်စုချက်တွေကလည်းဒီလက်ရှိဥပဒေထဲမှာလက်ရှိခံရရတဲ့ကျွန်တော်ကတော့ဒီလက်ရှိဥပဒေကြမ်းကိုလုံးဝလက်ခံနိုင်မရှိဘူးလို့ပြောချင်တာပါဗျာ
ကျွန်တော်ရှင်းနေဥသိမ်းတန်းဥရောဥပဒေရှုထောင့်အနေနဲ့အဓိကထားမေးချင်ပါလေရှင်းနေဥသိမ်းတန်းဥမြအခုဒီဆက်သွယ်ရေးဥပဒေပေါ့လက်ရှိမူရင်းရှိထားတဲ့ဟာကောအခုမူကြမ်းပြင်ဆင်တဲ့ဟာပေါ့ဗောနော်တကယ်ပဲမြန်မာနိုင်ငံမှာလူအပ်ရလားတခြားအသေးဖြစ်မှုဥပဒေလည်းရှိတယ်လို့ပြောပါတယ်တကယ်ဒါမျိုးကိုဥသိမ်းသန်းရဲ့အမြင်သိချင်ပါလေလုံးဝဖျက်သိမ်းပြဖို့လိုလားပြင်ဆင်ဖို့လိုလား
ကျွန်တော်တော့လုံးဝဖျက်သိမ်းနေပါတယ်ဒါဟာဒီဆက်သွယ်ဥပဒေတစ်ခုလုံးကရည်ရွယ်ချက်က high business ပေါ့ဗျာဒီကိုရင်းနဲ့ဆက်သွယ်ဆောင်ရွက်တဲ့ဒီလုပ်ငန်းတွေကာဝယ်ပေးလို့ဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အသုံးချတုံးပြနေတာ66ကာကြီးပေါ့နော်66ကာကြီးမှာပါတဲ့အခုပြင်ပေးလိုက်တယ်ဆိုတော့အချက်ပုံမှန်တွေပေါ့နော်အသေးဖြတ်တာနှောက်ရှက်တာချိန်ကျောက်တာ6လတန်းကဒါတွေကတော့ရာဇာကြီးမှာပါပြီးသားပါပဲရာဇာကြီးမှာပါပြီးသားကိုဒီမှာထည့်ပြီးတော့စနေရင်ဖိနှိပ်ချုပ်ချယ်ဖို့လုပ်တယ်တကယ်လည်းတရားစွဲနေကြတယ်ဒါဟာဖြစ်ကျွန်တော် freedom of expression ပေါ့ဗျာ FOE နဲ့ဒုလတ်စွာထုတ်ဖို့ပြောကြားခွင့်နဲ့ကျွန်တော်တို့ဒီလူခွေးပညာသဏ္ဍာန်ပေးထားတဲ့ဒီလူလတ်ခွင့်တွေကိုဖျက်သိမ်းတဲ့ဥပဒေဖြစ်တဲ့ဥပဒေအရဆိုရင်ကျွန်တော် draconian law ခေါ်တာပေါ့ဗျာအဲ့ဒါဖိနှိပ်ချုပ်ချယ်တဲ့ဥပဒေပြည်ကဒါမရှိပြန်ပါဘူးပြည်နာမဟုတ်တော့ချက်ကိုချက်ပေးရမှာပ
ါဟုတ်ကဲ့တကယ်တမ်းပြောမယ်ဆိုရင် internet cyber သုံးတဲ့ခါမှာအဲ့ဒီပုံမှာလည်း abuse လို့မျိုးပေါ့နော်တစ်ဖက်သားလူလက်ခွင့်ကိုတွားပြီးတော့ထိပါတဲ့အရေးသားတွေပြောဆိုတွေဒါမျိုးတွေလည်းရှိတတ်ပါတယ်အဲ့တော့ဒီအခြေအနေမျိုးထိမှုအတွက်ကောဒီလိုဆက်သွယ်ဥပဒေမျိုးကမလိုအပ်ဘူးလား
ကျွန်တော်ထင်တယ်အဲ့ဒါကပြီးကြလို့ရမယ်ဗျ cyber လို့ cyber ဥပဒေကပြီးကြပြန်ခံရမယ်နိုင်ငံတကာမှာတော့ပြီးကြဖြစ်ပြီလေဒါအကုန်ရောပြီးတော့ချိန်ကျတဲ့ဘောဖြစ်ခုနကိုသောင်းခကြည့်တော့ခွန်ငါခွန်ဒါရီကကြောက်ကြကောင်းခွန်ချစ်သူကဒါရီကတကယ်တမ်းပြောနေဆိုရင်ခုနောက်ဆုံးကြာထမ်းလိုက်တဲ့ဒီနိုင်ငံသားတွေရဲ့ဒီပုံကိုယ်ရေးဆိုင်ရာလုံခြုံမှုနဲ့သူကကန့်ဆန့်ကျင်နေကြအချက်မှမဆန့်ကျင်ဒါမျိုးတွေဖြစ်နေတယ်။နောက်နောက်တစ်ခါဒီဟာတကယ်တမ်းဖြစ်တင်တာကစိုက်ဘာဥတွေပြီးကြပြထမ်းရမယ်။စိုက်ဘာတရားဥတွေပြီးကြထောင်းရမယ်။ဒီလိုဖြစ်ရတော့အခုကဒီလိုပုံမှန်နဲ့ဆိုရဲ၆၆ကကြီးနဲ့ဆိုရဲဒီပညာလာတဲ့ခံတဲ့လူကဟုတ်သက်တဲ့ဝင်ဌာနလေဒီသက်ဆိုင်ရာဝင်ဌာနကွန်ပျူတာသုံးတဲ့ဇီးရောက်ကလာတဲ့ဒီဌာနတရားသူကြီးကအင်တာနက်တော့မသုံးတဲ့ဇီးရသူကြီးကတရားကိုနားထောင်နေသူဒီနည်းနဲ့မှဒီဟာအတိကျတဲ့ဟာမရနိုင်ဘူးဒီဥရိလည်းမပါဘူးအဲ့တော့ခုနဒီဥဒန်းညုံပြောတယ်လို့ကျွန်တော်တို့ကတီးကြားစိုက်ဘာဥရိတွေကတီးကြားပြထမ်းလို့တီးကြားစိုက်ဘာတရားကိုထောင်နေတယ်ဒီဥရိတော့ဖြစ်
ဟုတ်ကဲ့ခင်ဗျကုဆောင်ခတစ်ချက်မေးချင်ပါလေကုဆောင်ခကခုနကကုဆောင်ခတို့အနေနဲ့ဒီဥပဒေပြင်ဆင်ရေးနောက်66ဂါကြီးဖျက်သိမ်းရေးလှုပ်ရှားတဲ့ကိစ္စမှာအခုလက်ရှိကျွန်တော်အာနာယ NLD ပါတီတွင်းမှာလည်းဒီဥပဒေကိုဖျက်သိမ်းရေးမသိမ်းရေးအယူဆကွဲမှုတွေကျွန်တော်တို့ကြားနေရပါတယ်ခင်ဗျအဲ့တော့ဒီအစိုးရဘက်ကိုဖြစ်စီလွှတ်တော်ဘက်ကိုဖြစ်စီကုဆောင်ခတို့ဒီလှုပ်ရှားရေးပူပေါင်းရေးအဖွဲ့ကဘယ်လောက်ထိချိတ်ကပ်ထားပြီးလဲဘယ်လောက်ထိအောင်မြင်မှုရထားသေးတယ်
ကျွန်တော်တို့ပြေဆုံးတဲ့ဒီရဒီဒီနှစ်ပတ်ကြာကြာမှာပဲကျွန်တော်တို့ရဲ့ဒီတော်တော်ဆိုတဲ့နေလောကဒီဖြေခဲ့တဲ့ဒီဥပဒေထွက်လာတာကိုသိကြားခြင်းကျွန်တော်တို့နဲ့တက်တော်နေကအခုနဲ့လောကမရှိပါဘူးကျွန်တော်တို့ရဲ့ဒီအကြက်ဖက်ဖြစ်ကြီးရဲ့တန်ဟာလေးလူရှိခံထားရဲ့ကျွန်တော်ကဒီပြတာသင်ထားရလို့ကျွန်တော်ပြောချင်နေတာဆိုတော့လက်ရှိပြင်းတဲ့ဟာမာတွေကိုကျွန်တော်တို့အားလိုက်ချက်တွေထပ်တွေ့ရပေါ့ဥပမာဒီပုံမှန်ရှိစေခောက်ပြီးမှအရင်ကတော့ဒီဆက်ကြေငွေဌာနကြီးကနေပြီးတော့ခွင့်ပြုချက်ကြီးကရယူရမယ်ပေါ့နော်ဒါတရားမစဲခင်ခွင့်ချက်ရင်ရယူရမယ်ဆိုတာမျိုးပါတယ်အခုကအဲ့ဒီဟာအဲ့ဒီ glow ကိုဖြုတ်ပလိုက်တယ်နော်ဒီအမှုတစ်ခုဖြစ်ဖို့ဆိုရင်ဒီရဲလက်ထဲမှာပဲဖြစ်သွားတယ်ရဲကနေပြီးတော့ပဲဒါအမှုကိုဟိုတိကျလို့ရတယ်အမှုကိုပြန်ပြီးတော့
အတရားရုံးဆွေးနွေးလို့ရတယ်ဒီတော့နောက်ထပ်ရဲရဲတိုင်းနဲ့ဥပစာဖြစ်နေရပေါ့ဘယ်လောက်ပဲအမှားကန်ရရဒီရဲရဲတိုင်းနဲ့အမှုရဲ့သဘောတရားအရာကိုရဲဟာအဲ့ဒီလူကိုချင့်ချက်မရှိဥစ္စာ၄နိုင်တည်ပြီးအချိန်ကြီးဒီကန်တီချုံတော်တိုင်းလေးရှိနေတာဖြစ်တဲ့အတွက်ဘာမှပြောင်းလဲမှုမရှိဘူးလို့ပဲကျွန်တော်ထင်တယ
်ကျွန်တော်ကုဆောင်ခောက်တစ်ခုမေးချင်ပါတယ်ဒီတကယ်ပြောရင်ဒီဆက်သွယ်ရေးပုံပန်းကအရင်သမရဥသိန်းစိန်လွှတ်တော်ကာလတွေကသမရဥသိန်းအစိုးရကာလတွေကသူပြတင်းထားတဲ့ဥပဒေပါဒါပေမဲ့အဲ့ကာလတုန်းကအသုံးသေးပြီးတော့အဲ့တုန်းကတော့95ခါတော့ပိုသုံးတာများမယ်ထင်ပါတယ်အခုနောက်ပိုင်း NLD အစိုးရတက်လာတဲ့နောက်ပိုင်းမှာပိုပြီးတော့အသုံးများလာတာဘယ်လိုကြောင့်လို့ထင်ပါလဲ
ဒီအဲ့ဒီဟာကဘာလဲဆိုတော့ကျွန်တော်တို့ဒီလူတို့ဒီလက်ရှိသူရရဲ့မူဝါဒတစ်ခုရှိတာကဒီအမျိုးသားပြန်လည်ပြင်နေပေါ့ဒါမဲ့အဲ့ဒီဟာရဲ့တလွဲသုံးတာရဲ့ဘာလဲဆိုတော့အရင်ကျွန်တော်တို့ဒီအဲဒီဟိုတန့်ခံရေးပါတီအစိုးရလက်ထက်တုန်းကဒီ NND ကိုထောက်ခံတဲ့သူတွေဟာဒီပုံမှန်နဲ့တရားစွဲဆိုင်ခဲ့ရတာရှိတယ်ပေါ့နော်ဆိုတော့အဲ့တော့ NND အစိုးရတက်လာတဲ့အချိန်မှာ NND ကိုထောက်ခံတဲ့လူတွေဟာဒီအစက်ကဆိုရဲ့ဒီအဲသူပြန်ဒီUSB ပါတီအရင်ကအရင်ဆိုရအောင်ထောက်ခံတဲ့ဒီကျန်းခံရေးပါတီဘက်ကလူတွေကိုပြန်ပြီးတော့ဒီတရားဆွဲတာမျိုးတွေလုပ်လာအဲတော့ဒါပဲလို့အရင်ကငါတို့ဒီဟိုပါဘောဒီအတိုက်ခံပေါ်ကတော့ငါနင်တို့တရားဆွဲခဲ့တယ်ငါတို့ပြန်ဆွဲမယ်ဆိုရဲအစနာပြောတဲ့ဒီအဲဒီဟိုအာဂါနာတရားတွေကမှအခြေခံပြီးတော့လုပ်တာရင်နောက်ကျတော့ဥပဒေကိုဟိုဒီလက်ရှိအစိုးရလက်ပစ်လက်ထက်မှာဒီလက်ရှိဖြစ်တော်အဖြစ်ပေါ့နော်ဒီ NLD ဆောင်နေဖြစ်တော်အဖြစ်တဲ့လက်ထက်မှာအစောတလင်အញ្ញံဆုံးမပြင်းစင်နေနဲ့ပေါ့နော်ဟောတက်လာပြလို့ဒီဟိုမပြင်းစင်နေတဲ့ဓာယူရစီဆက်ထားတာမျိုးကြီးနောက်ဆက်တော့ခုခုကိုပြန်ပြီးတော့ကာကွယ်လူကျင်နဲ့စိတ်ကြည်နဲ့အဲ့ဒါပဲဒီဥပဒေကိုဟိုမပြင်းစင်နဲ့မတုံ့တက်တဲ့နဲ့ဒီတိုင်းအကြိုက်ပြစ်ခါပေးရတာပို့ပြီးတော့ဒီအမှုကြီးများလာစေလို့ကျွန်တော်တောင်းတတ်တယ်။
အဲ့တော့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်တချို့သွားရှင်ချို့ကသူတို့ပါဝင်ဆွေးနွေးမေးမြန်းခြင်းလို့ဆိုပြီးတော့ဖုန်းနံပါတ်ပေးတာရှိပါတယ်။အဲ့ထက်ကဦးစောအောင်တန်းကြားပါလားခင်ဗျာ။သူတက်တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ
်။
ဟုတ်ကဲ
့။ဟုတ်ဒီမျိုးကြီးဆိုတာကအခုကပေးကြတဲ့အနာပြားလေဗျ။အခုတည်းကဘာမှအကောင့်ထဲဆိုတာမရှိဘူး။ဒီကြားမှာသူကဒီလိုမေးမယ်ငါကဒီလိုမေးမယ်။အားဒီလိုဖြစ်သိမယ်။ဟာရုပ်ပါဆိုတာကဒါကြောင့်ရှုပ်သေးတာကအဲ့ကြာပြီအခုကျွန်တော်အားအပေါ်နဲ့အောက်ကျွန်တော်ကကွန်တက်ပိုင်းကွန်တက်လုပ်တဲ့ခါမှာအပေါ်က high speed ရှေ့ထံမှာရက်ကန်ရရှိတဲ့ရာကခေါ်ပါအဲ့ဒီခေါ်ပါဆိုတဲ့အတိတ်ကကျွန်တော်ဖွင့်လိုက်ကကြာတော့နံပါတ်၁အဝတ်အချီးကြီးနဲ့နေရကောင်းသလားနံပါတ်၂နေရကောင်းသလားလို့အဲ့လိုအတိတ်ကနောင်တကြာရမယ်လို့
ပြောတော့ဆုံးတန်းပြောတာကျွန်တော်သိချာနားမလဲဘူးခင်ဗျဘာလို့အဓိကမေးချင်တာလဲဘာလို့အဓိကပြောချင်တာလဲတချို့ threshin ချို့ပေးထားတဲ့ပိစာချို့ကိုဖတ်ပြအောင်မယ်။ဥအောင်တန်းဆိုပြီးတော့ကျွန်တော်ဒီ Facebook account ကနေပြီးတော့ရေးသားပြဖို့လာတာရှိပါတယ်။သူကတော့သတင်းသမား account တွေအားလုံးအတွက်လုံးဝမရှိတဲ့ဥပဒေတရားပါတဲ့။တိုင်းပြည်အတွက်အကျိုးပြုမဲ့ဘသူနဲ့ပတ်သက်တဲ့သတင်းကိုမဆိုချပြခွင့်ရတဲ့မှာလေတဲ့။သတင်းဟာကဏ္ဍတိုင်းအတွက်အထင်ကွက်လဲဖြစ်တယ်လို့မျိုးပဲတုဒ္ဒရင်းမြစ်တစ်ခုလဲဖြစ်တယ်လို့မြင်ပါတယ်။မိမိလိုရာကိုဆွဲယူပုံဖော်တဲ့ရေးသားမှုမျိုးတွေရှိပေမဲ့တိုင်းပြည်တိုးတက်ရေးကိုလိုလားသူတိုင်းဒါကိုလက်လျူရှိရမယ်ထင်ပါတယ်တဲ့။ဒါဟာသူ့ရဲ့တောင်းယူမှုပိုင်းလို့ထင်ပါတယ်တဲ့66ဂါကြီးဟာမရှိသင့်ပါဘူးသတင်းရေးသူတွေအနေနဲ့လည်းဘက်လိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ရှိဖို့တောင်းယူမှုရှိဖို့လိုပါတယ်တဲ့နောက်သူတော်ရရှင်တူကတော့ဆော့ဖီချစ်ပါသူရေးထားတာတော့ဆက်သွယ်ဥပဒေကတော့ရှိသင့်ပါတယ်ဒါပေမဲ့66ဂါကြီးကတော့နည်းနည်းပြင်းထန်လုံးပါတယ်ဗျာတဲ့တငယ်ချင်းတွေကတော့မှပြောနေကြတယ်တဲ့ Facebook ကသတင်းတွေကိုတော့မှမ share ရဲဘူး like လည်းမပြီးရဲဘူး66ဂါကြီးနဲ့ညီမကြောက်လို့တဲ့အခုအစိုးရလက်ထက်မှာ66ဂါကြီးနဲ့ညီတဲ့သူတွေပုံများနေပါတယ်ဆက်သွယ်ဥပဒေဆိုတာကလည်းရှိတဲ့နာကြောင့်66ဂါကြီးကိုမဖြတ်သိရင်တော့မှပြင်ဆင်တက်ပါတယ်ဆိုတော့ရေးပါတယ်ဒါကတော့ကိုစောဖြစ်ချစ်ရဲ့အမြင်တွေဖြစ်ပါတယ်ကျွန်တော်ဒါသူမင်းမျက်နှာမပါတဲ့ခါကျတော့ကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုပဲလှည့်ပေးပြီးတော့ဒီကိစ္စရည်နဲ့ပတ်သက်လို့မေးချင်ပါတယ်ခင်ဗျဒီရှင်းနေကွန်ရက်နဲ့ပတ်သက်ပါတယ်ဦးသိန်းတန်းဦးကလည်းဒီရှင်းနေကွန်ရက်မှာရေးပါတဲ့ခေါင်းဆောင်လူဖြစ်တော့ဒီမြန်မာနိုင်ငံရှင်းနေများကွန်ရက်ကပြောမယ်ဆိုရင်အခုလက်ရှိအုပ်ချုပ်နေတဲ့ NLD အစိုးရ NLD ပါတီနဲ့တော်လေးနီးနီးကပ်ကပ်ရင်တစ်လျှောက်လုံးလုပ်ခဲ့ပါတယ်အခုလို့ဒီဥပဒေပြင်ဆင်ရေးကိစ္စတွေမှာ NLD ပါတီကအဲ့လောက်ထိဖြစ်မလာတာ NLD ရှင်းနေကွန်ရက်က NLD ပါတီဘက်ကူပဲဖြစ်ဖြစ်လွတ်တော်ဘက်ကူပဲဖြစ်ဖြစ်ပြောရေးဆိုခွင့်မရဘူးလားအခြေအနေဘယ်လိုရှိပါလဲခင်ဗျာဆက်ဆံရေး
ကျွန်တော်တို့ကဥပမာအရင်ကျွန်တော်တို့ကဆရာဦးအောင်တေဆိုရင်ရှင်းနေကွန်ရက်ဦးလီကော်မတီဘက်မှာတောက်လျှောက်ပါခဲ့တာပေါ့နော်ဆရာဦးအောင်တေဆရာဦးအောင်တေဆိုတာဂျူတာလွတ်တော်တွေပါနေတာအဂျူတာလွတ်တော်ပါတယ်ဥရိညာကော်မတီကပါတယ်ကျွန်တော်တို့ကဆရာဦးကြည်ဝင်းတို့လည်းပါနေတာအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ပြောနိုင်တဲ့အတိုင်းဓာတ်ကိုကျွန်တော်တို့ပြောတယ်ဂျူတာဒီလိုမျိုးဖွဲ့ချက်ကိုကျွန်တော်တို့ကကိုအစိုးရဒီလိုအစိုးရတွေယုံကြည်တယ်ပြောတင်ပြောလိုက်တာတွေကျွန်တော်တို့ပြောတယ်ဒီဟာနဲ့ပတ်သက်လို့ဒီဥရိနဲ့ပတ်သက်လို့ဒါပေမဲ့အုတ်တုံသူတို့နဲ့ကျွန်တော်နဲ့တူချင်မှတူမှာပေါ့ဗျာကျွန်တော်တို့ဘက်ကတော့ဒီဥရီကိုမကြည့်တင်ဘူးဒါတူသူတစ်ပြင်ဟိုကာဝန်ခံပြောရရင်ကျွန်တော်တူချင်းအရာကျွန်တော်ကဒါတကယ် dragon ရလော
မရှိဘူးဟိုနိုင်ငံကောက်တောင်တွေကတူယူချက်တယ်အဲမတရားမတရားမကန်ပြောတယ်ဒါတရားဥပဒေကြီးရှိပါတယ်ပြည်မှုဆိုင်ဥပဒေအတူတူဒီလိုကျွန်တော်တို့ဒီအသိဉာဏ်မှု defamation လို့ပြောတာနိုင်ငံတကာမှာဆို civil offense ဖြစ်တယ်ဒီမှာအကြောင်းအရာပဲယူတဲ့အနေအထားဖြစ်တဲ့အနေအထားမျိုးမှာဒါကြီးကိုသဘောကျပြီးတော့ကိုယ့်ဘက်ကတုံးရလို့တုံးတာမျိုးလို့လည်းကျွန်တော်တို့ကကိုယ်အစိုးရကတုံးနေတယ်ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့ဘက်ကတော့ဒီဒီလူတော်နဲ့ဒီမျိုးသားတော်ကိုဆင့်ကပ်ပြီးတော့ဥရိယံကော်ပိုရေးကိုကျွန်တော်တင်ပြချက်တွေရှိပါတယ်ကျွန်တော်တို့ဘက်ကဒါကျွန်တော်တို့အနေထားပါ
ကျွန်တော်မတ်ဝေဖြိုးမြင့်ကိုမေးချင်ပါတယ်မတ်ဝေဖြိုးမြင့်မဟုတ်ဖြူမီတို့ဒီပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်ပြီးပူပေါင်းဖွဲ့ကနေပြီးတော့ချင်းကပ်ဆောင်ရွက်နေတာရှိပါတယ်အခုငူချမ်းထွက်လာပါပြီသူတို့ကပြောရတော့ဒီငူချမ်းကလူလူကိုချပြမယ်လူလူရှိရာအတန်ကိုနားထောင်မယ်ဒီပုံမှန်ပြန်ပြီးတော့ပြင်ဆင်လို့ရပါတယ်ပြောပါတယ်အဲ့တော့မဟုတ်ဖြူမီတို့တင်ပြခဲ့တဲ့အချက်လက်တွေတော့ငူချမ်းထဲမှာမပါဘူးလို့ကျွန်တော်သိထားပါတယ်ဒါပေမဲ့အဲ့တော့တကယ်တမ်းမဟုတ်ဖြူမီတို့ဒီအဖွဲ့တွေလူလားနေတဲ့အချက်နဲ့အချက်တွေကိုလာမဲ့ဥပဒေချမ်းပြင်ဆင်ရေးကိစ္စတွေမှာဘယ်လောက်ထိထဲဝင်လုံနိုင်မဲ့အလားအလာကောင်းတွေရှိမယ်မျှော်လင့်ချက်ရှိနိုင်သေးလဲ
ဒီအတူနားထောင်မှုဒီရက်ဆက်ဖွဲ့စည်းရေးအကြံပြုတင်ပြချက်ပြုနားထောင်မှုဆိုတာအင်တန်မှာကိုအရေးကြီးပါတယ်ဒါကလည်းခုနဒီပြည်စုံလုံလောက်တဲ့ပေါ်တော့ခုနတော့လူလူညှိနှိုင်းဆွေးနွေးမှုဒီ public consultation တွေလုပ်ဖို့လိုအပ်ပါတယ်ဆိုတော့ကျမတို့အဲ့ဒါလည်းကျမတို့အဓိကတောင်းဆိုတဲ့တစ်ချက်ပါဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်အခုချိန်ကြီးတော့ပေါ့နော်ဒီဟိုကျန်သူတို့တောက်ကြမြတ်တင်လေဒီစနေနေ့ကအစိုးရသတင်းစာရေးထဲမှာပါလာတယ်အခုမှတော့မနေ့ကကျတော့ဒီခုနမျိုးသားလွတ်တော်ဒီဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးစောမင်းကိုယ်တိုင်ကပြောလာတယ်ခုနဒီဘက်ဒီနေ့မှာပေါ့နော်ခုနတည်းဆိုဆွေးနွေးမှုဒီခုနကဒီလုပ်သွားမယ်ပေါ့နော်ဒီ public consultation တွေလုပ်မယ်လို့ပြောတယ်ဒါပေမဲ့အခုချိန်ကြီးတော့ကျမတို့ဘက်ကတော့ခုနဟိုတည်ဆုံမှုဆိုပြီးဒါမှမဟုတ်ဒီအကြံပြုတင်ပြဖို့ဆိုပြီးတော့ကန့်လန့်လာတာမျိုးတော့မရှိပါဘူးဒါပေမဲ့အဲ့ဒါကိုလည်းကျမတို့အနေနဲ့တော့စောင့်မှာမဟုတ်ပါဘူးကျမတို့ဘက်ကနေလည်းဒီတစ်ပတ်အတွင်းမှာပဲကျမတို့ရဲ့ဒီအပေါ်မှာသုံးသက်ချက်ရောပေါ့နော်ကျမတို့အနေနဲ့ပြင်ဆင်စီတဲ့အချက်တွေရောအကြံပြုတင်ပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်အခုစောင့်ခါကိုနောက်ဆုံးမေးချင်ပါတယ်တစ်မိနစ်တည်းပဲချိန်ရပါတယ်ကိုစောင့်ခါဒီဥပဒေကြမ်းအခုထွက်လာတဲ့အခါမှာသတိထားမိတာကကျောက်စကြောက်ဂါကြီးနဲ့ပတ်သက်လို့ပထမတစ်ချက်အာမခံယူလို့ရမယ်ဒုတိယချက်တိုင်တန်းတဲ့ခါမှာရင်လိုဘေးကနေတိုင်တာမဟုတ်ဘဲနဲ့ကိုယ်တိုင်တန်ရမယ်ဒါမှမဟုတ်ကိုယ်စလေကနေတစ်ဆင့်တိုင်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ပါလာတယ်ဒါကိုထူးခြားချက်ဒါတိုးတက်လာချက်လို့မြင်ပါလား
ဟုတ်ကဲ့ဟိုအဲ့ဒီဟာကြီးနှစ်ခုကိုဟိုဒီလိုမျိုးဟိုအပြစ်ကြားခံလိုက်တာကျွန်တော်အဲ့ဒီဟာကိုကျွန်တော်တို့ကကြိုးစားရတယ်ဒါပေမဲ့တကယ်လို့အဲ့ဒီဟာကြီးဘယ်လောက်ပဲကောင်းနေနေကျွန်တော်ပြောရင်အခါအားနည်းတက်တွေကအဲ့ဒီကျွန်တော်အားတာတက်တွေကပြန်ပြောင်းမိုးနေတဲ့အတွက်ဒီဥပဒေကဆက်ပြီးဒုံရင်းဒုံရင်းတိုင်းဖြစ်နေလို့ပဲကျွန်တော်တို့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့ရဲ့လိလိုက်အစီအစဉ်ချိန်လဲဆစ်သွားလို့ပါပေါင်းဆင်းတွေးပြီးတဲ့ရှင်းနေကြီးဦးသိန်းသက်ဦးနောက်ကြပါဆရာကိုဆောင်းခါမဝီဖြိုးမြင့်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လိလိုက်အစီအစဉ်ဒီမှာညနာခွင့်ပြီးပါခင်ဗျာ
ကုသညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လိလိုက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အကြမ်းဖက်ဝါဒတည်ရှိနေတယ်လို့ဆိုရင်ရတဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ခွင့်ယာယီဆိုင်းငံ့ထားတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုအခုဆိုရင်တစ်စိတ်တစ်ပိုင်းအကောင့်ထဲပို့နေပါပြီ။ပြည်ဝင်ခွင့်ဆိုင်းငံ့တော်ကိုဇွန်လ29ရက်နေ့မှာစပြီးတော့အကောင့်ထဲပို့ဆောင်ရွက်နေတာပါ။အမေရိကန်တရားလွတ်တော်ချုပ်ကဆုံးဖြတ်ချက်ချအပြီး၃ရက်အကြာမှာစတင်အကောင့်ထည့်ဖော်တာလည်းဖြစ်ပါတယ်။ဒီအမိန့်ထဲမှာအကျုံးဝင်တဲ့နိုင်ငံတွေကတော့အီရန်၊လစ်ဗျား၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံတို့ဖြစ်ပြီးဝင်ခွင့်ကန့်သတ်ထားတဲ့ကာလက၃လပါ။အမျိုးသားလူညုံရေးအရစိုးရင်ပေါ်ရာရှိတဲ့အဲ့ဒီနိုင်ငံတွေကတတ်မှတ်အမျိုးအစားနိုင်ငံသားတွေဒီအမိန့်နဲ့အကျုံးဝင်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ကိုလည်းဂျပန်120ဆိုင်းငံ့ထားပါတယ်။ဇန်နဝါရီလမှာသမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်ကိုပြန်ပြင်ထားတဲ့ဒီအမိန့်ပါကန့်သတ်ချက်တချို့ကိုအကောင့်ထည့်ဖော်ဖို့ကိစ္စလွန်ခဲ့တဲ့3လတာကာလအတွင်းအောက်တရားရုံးတွေကဆုံးဖြတ်ချက်ချပြီးတော့ဆိုင်းငံ့ထားခဲ့ပါတယ်။အစောပိုင်းတရားရုံးဆုံးဖြတ်ချက်တွေကိုတရားလူတော်ချုပ်ကတညီတညွတ်ထဲပယ်ဖျက်ပေးခဲ့ပေမဲ့အမိန့်ကိုအတည်ပြုပေးတဲ့ဆုံးဖြတ်ချက်ကတော့ဘောင်ကျင်းပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့လူပိုကိုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုနဲ့တကယ်စစ်မှန်တဲ့အဆက်အဆက်ရှိတယ်လို့ယုံကြည်လက်ခံရလောက်အောင်တင်ပြတဲ့နိုင်ငံသားတွေကတော့အစိုးရအနေနဲ့ပြည်ဝင်ခွင့်ကန့်သတ်ဖို့ခွင့်ပြုမထားပါဘူး။နီးစပ်တဲ့ဆွေမျိုးသားချင်းဆက်ဆံရေးရှိတယ်ဆိုတာကိုသက်ဆိုင်ရာလူပိုကိုတွေအနေနဲ့ယုံကြည်ရလောက်အောင်တင်ပြဖို့လိုတယ်လို့တရားလူတော်ချုပ်ကပြောထားပါဗျ။နီးစပ်တဲ့ဆွေမျိုးသားချင်းဆက်ဆံရေးဆိုတာဘာကိုဆိုလိုတယ်ဆိုတာကိုနိုင်ငံသားရေးဌာနက တခြားအစိုးရဌာနတွေနဲ့ညှိနှိုင်းတိုင်ပင်ပြီးရှင်းလင်းချက်ထုတ်ပေးထားပါတယ်။ဒီထဲမှာမိဘအိမ်တော်ဘက်ဇနီးလောင်းခင်မွန်းလောင်းကလေးအရွယ်ရောက်ပြီးသားသားသမီးတမက်ချွေးမနဲ့ညီအကိုမောင်နှမတွေပဲအကျုံးဝင်တယ်လို့ရှင်းချက်ထုတ်ထားတာပါ။အဖွဲ့အစည်းဆိုတာမှာတော့တကယ်စစ်မှန်တဲ့အဆက်ဆက်ရှိတယ်လို့ယုံကြည်ရလောက်တဲ့တင်ပြချက်ဟာတရားဝင်ရမယ်အထောက်အထားရှိရမယ်ဒီအမိန့်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖွဲ့ထားတာထက်ပုံမှန်နည်းလမ်းနဲ့ဖွဲ့ထားတာဖြစ်ရပါမယ်ဒီထဲမှာအမေရိကန်တက္ကသိုလ်တစ်ခုမှာတရားဝင်ဝင်ခွင့်ရထားတဲ့ចောင်းသားဒါမှမဟုတ်အမေရိကန်ကုမ္ပဏီတစ်ခုမှာအလုပ်လုပ်ဖို့ကမ်းလှမ်းချက်ကိုလက်ခံထားသူတွေပါဝင်ပါတယ်အဲဒီလိုလူပုဂ္ဂိုလ်တွေဟာပြည်ဝင်ခွင့်ဆိုင်ငံ့ချက်ကနေကင်းလွတ်ခွင့်ရမှာဖြစ်ပေမဲ့ဗီဇာပေးဖို့ရာပုံမှန်သတ်မှတ်ထားတဲ့အချက်တွေနဲ့တော့ပြည့်စုံရမှာဖြစ်ပါတယ်ဒီကိစ္စကနေဖြစ်ပေါ်လာတဲ့ပကတိအကြောင်းချင်းရာတွေအပေါ်အပြန်အလှန်လျှောက်ထားချက်တွေကိုလာမယ့်အောက်တိုဘာလမှာတရားလွတ်တော်ချုပ်ပြန်ရုံးထိုင်တဲ့အခါကြားနာဖို့တရားလွတ်တော်ချုပ်ကသဘောတူထားပါတယ်ဒီထဲမှာနိုင်ငံကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့တမရကအမိန့်တွေကိုထုတ်ပြန်နိုင်တဲ့လုတ်ပိုင်ခွင့်အာဏာထဲမှာအခုအမိန့်ရောအကျုံးဝင်သလားဆိုတဲ့အချက်လဲပါဝင်ပါပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမိမိတို့အမျိုးသားလူညုံရေးအတွက်ရှင်းလင်းတဲ့အောင်ပွဲတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်မိမိတို့ကိုအန်ဒရယ်ပြုမဲ့သူတွေနိုင်ငံထဲဝင်လာမှာကိုသမ္မတဖြစ်တဲ့မိမိအနေနဲ့ခွင့်မပြုနိုင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့နိုင်ငံသားအားလုံးကိုချစ်မြတ်နိုးနိုင်သူတွေအလုတ်စူးစားပြီးအကျိုးပြုမဲ့သူတွေကိုမိမိလိုချင်တဲ့အကြောင်းဒေနာပတိချုပ်အဖြစ်မိမိရဲ့နံပါတ်၁ဦးစားပေးကတော့အမေရိကန်လူထုဒေးရန်တွေမကြောက်ရအောင်ကာကွယ်ဖို့ပဲဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်မတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကြောင်လင်ကပြောပြမှာပါရှင
်။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးရင်ကိုအထူးစားနေတဲ့အထူးနာစီနိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်နေဆိုတဲ့ဂရီနဲ့ရုရှားရှင်တွေတူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရန့်ဂျူနီယာတို့တွေ့ဆုံခဲ့ကြပြီးတော့သူတို့နှုတ်ဦးပြန်လန်းအီးမေးလ်ကနေတဆင့်ဆက်သွယ်စာရေးခဲ့ကြတာတွေကိုအများသိနိုင်အောင်အခုဒေါ်နယ်ထရန့်ဂျူနီယာကထုတ်ပြန်လိုက်ပါတယ်ဒီလိုထုတ်ပြန်တာကိုလည်းသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုအသစ်ထွက်လာတဲ့ဒီအချက်လက်ဒီပေါ်မှာတအံ့တော်ဖြစ်ခဲ့ကြရပါတယ် IS စစ်သွေးကြွခေါင်းဆောင်အဘဒူပါရာအယ်ဘရာဒီတည်ဆုံသွားပြီဆိုလို့ယူဆတဲ့အကြောင်းအီရန်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးအကဲပြောလိုက်ပါတယ်။ဒါပေမဲ့သူတည်ဆုံတဲ့ထောက်ထားကိုမတွေ့ရသလိုသက်ရှင်တန်နေတဲ့ထောက်ထားကိုလည်းမတွေ့ရပါဘူး။ကူဝိတ်နိုင်ငံမှာဒီရောက်နေတဲ့ပါရှန်ပင်လယ်ကိတ်ဒေသအတွင်းမှာလာနဲ့ခြေပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံရေးကိုတန်တမာနီးနန်းနဲ့အေးရှန်ရန်ဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တလဆန်ကပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ။အကြမ်းဖက်အဖွဲ့တွေကိုဗနိုင်းဆိုင်ရာထိန်းချုပ်ကန့်သတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုသဘောတူစာချုပ်ရေးထိုးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ်ယန်ဟီလီကနေတုန်းကသူစီပွားရေးဆောင်လို့ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတွားရောက်ခဲ့ပါလေ။အဲ့ဒီမှာအုတ်ချွေတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းပြူမှောမှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါလေ။ကြောက်ဖြူအထူးစီပွားရေးဆောင်ကိစ္စတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့ကြောက်ဖြူမျိုးနဲ့ခရိုင်အုတ်ချွေမှုဦးတန်းထွတ်က VOE ကိုပြောထားတာရှိပါလေ
။ကျေးဇူးပါရှင်။ကိုကျော်အောင်လင်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနေကင်ဗီယိုမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.